ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ် IY ပါဟဲရွာကလက်သမားရေးလှူရှားသူတူဖြစ်တဲ့ဦးသေးအောင်ဟာပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကမြေယာအသိမ်းခံရတဲ့ကိစ္စကွင်းဆင်းစစ်ဆေးဖို့ဆိုပြီးဖုံးဆက်ခေါ်ဆိုမှုကြောင့်ချင်းဆိုထားတဲ့နေရာကိုအသွားမှာလူ20လောက်အုပ်စုဖွဲ့ပြီးဝိုင်းရိုက်တာကိုခံခဲ့ရပါတယ်။ဦးသေးအောင်ဟာမင်းလေးစေယုံကြီးမှစိတ်ကူးတာနေရာကတရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။ဦးထေအောင်ကိုအကြမ်းဖက်ရိုက်နှက်မှုကို Facebook စာမျက်နှာတွေမှာဗီဒီယိုမှတ်တမ်းတင်ပြီးလွှင့်တဲ့အထိဖြစ်ခဲ့တဲ့အတွက်ဒါဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အခြေအနေနဲ့ပြည်သူတွေအကာအကွယ်မဲ့နေတဲ့အခြေအနေအထိဖြစ်လာနေတဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိလာနေပါတယ်။တောင်သူလက်သမားကျိုးဆောင်ကွန်ရက်ကကိုစော်ရန်ကအခုလိုပြောပါတယ်
။ဒီကိစ္စကအမတန်အရေးကြီးပါတယ်။တိုင်းပြည်မှာတကယ်လျာမြေပြဿနာကြီးရှိတယ်လေသိမ့်မြေသိမ့်ကိစ္စတွေအားလုံးကိုဥပဒေကြောင်းအရတရားမရှင်းတဲ့အတွက်ပေါ့နော်ဒီလိုကျွန်တော်တို့လယ်သမားတွေပြဿနာတက်ခဲ့တာပေါ့နော်ဒါကဥထေအောင်ကြီးကအခုဖြစ်ရှင်မှာဒေသခံဖြစ်သွားပေါ့အဲ့လိုပဲသူအရင်မှာလည်းပဲဒီလိုပြဿနာတွေရှိခဲ့ပါတယ်အဲ့တော့ဒီပြဿနာတွေဟာကျွန်တော်တို့တိုင်းပြည်အတွက်လည်းမကောင်းဘူးဟိုပုံရိပ်လည်းမကောင်းဘူးလယ်သမားတွေအတွက်ကတော့အားကိုးရမယ့်သူဖြစ်တာပေါ့ပြည်သူလူလိုချင်တဲ့ပြည်သူ့ဘဝကိုတကယ်လုံခြုံမှုပေးနိုင်တဲ့ပုံစံမျိုးအဲကျွန်တော်တို့နိုင်ငံမှာလိုအပ်နေပြီအခုဒါဆိုလို့ရှိရင်ဒါကနှိမ့်ကင်းကြောင်တော်ကြီးမှာဟလာဗီဒီယိုရိုက်တော်မှဒါကြီးကိုတင်လိုက်သေးတယ်ဆိုတဲ့အတွက်အချမ်းပဲဖွဲ့စည်းတွေလုပ်တဲ့ပုံစံမျိုးအထိကျွန်တော်တို့နိုင်ငံမှာဖြစ်တယ်ဟလာနောက်တစ်ခါကျွန်တော်တို့ဖြစ်ဖြစ်ချင်းတကယ့်ကိုတောင်းအပ်သည့်သည့်နဲ့ဆိုင်ဆိုင်နိုင်နိုင်နဲ့ရေးဥဆောင်ရမယ့်အစားအခုထိထိပေါ့နော်ဘလို့ရေးဥထားတဲ့ဆိုတဲ့ဝင်လင်းမြင်တာမှုရှိတဲ့ပုံစံတွေတရားဥပဒေစိုးမိုးရေးကိုတကယ်ဟလာလူလူရဲ့အကျိုးစီးပွားနဲ့လုံခြုံမှုကိုကာကွယ်တဲ့ပုံစံနဲ့ဆောင်ရွက်တာမတွေ့သေးတဲ့အတွက်ဒီကိစ္စတွေအားလုံးကိုကျွန်တော်တို့ကနိုင်ငံတော်သမားအတိုင်းအမြန်ပုံကိုနဲ့သက်ဆိုင်သူတွေစီကိုကျွန်တော်တို့ကြီးညာချက်တွေထုတ်မယ်စုပေါင်းပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေလက်မှတ်ထိုးပြီးတော့တင်ပါပါခင်ဗျာ
ဦးထေအောင်ဟာမြေဧက800ကျော်မတရားသိမ်းပိုက်မှုတွေကိုဖော်ထုတ်ပြီးတော့သက်ဆိုင်ရာကိုတင်ပြခဲ့သူဖြစ်ပါတယ်သူဟာဒေတာရင်းကမြေယာသိမ်းခံရတဲ့ကိစ္စတွေကိုသမရနဲ့ဒုတိယသမရတွေစီကိုစာပေးဖို့တိုင်ကြားရမှာဥဆောင်ခဲ့သူဖြစ်ပါတယ်။ဦးထေအောင်အခုလိုရိုက်နှက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးလယ်သမားရေးလှူရှားသူတူဦးဖြစ်တဲ့မဆုစုနှွေးကလည်းအခုလိုပြောပါဗျ။အဲ
့လိုမျိုးဖြစ်နေပါရတော့တရားနေပြီပေါ့နော်။ကိုကြီးတည်းရောက်ရိုက်ခံတယ်၊ဒီအတက်ဆုံးဆုံးနဲ့ဖြစ်လာပြီ။အဲ့လိုမဟုတ်ပဲရှေ့တွေမှာကျွန်တော်တို့ဖြစ်တဲ့ကျတနာရပါလေဆိုရင်ကျမကိုယ်တိုင်လည်းဒါကျုံနေရတာပါကျမမိသူတွေလည်းမိုက်ဆောင်တဲ့တွေ့ပြီးတော့များများအလုံးပြောပေါ့နော်ဒီကျင်းလက်တွေမှာအမှုစင်ခံတာတို့ဟိုပတိမာဆိုရင်လည်းပေါ့နော်ဒီလေတမားကြီးဆောင်ရတဲ့တွေ့ကြတဲ့အခါမှာဝမ်းရိုက်လို့ပေါ့ညာရင်းဖြတ်ပြေးရတာတို့အဲ့လိုမျိုးတွေဒါကျမတို့ကျုံတွေ့နေရလောလောဆယ်ကျမတို့ကျုံတွေ့နေရအခုဆိုရင်ပေါ့နော်ဒီထောင်းလိုက်တယ်အဲ့တဆုံးဆုံးနဲ့ဒီဖြစ်သွားတယ်။အဲ့ဒါလည်းကျွန်တော်တို့ဘာတွေ့ရလဲဆိုရင်လက်ရှိအစိုးရအနေနဲ့လယ်သမားရေးကိုကန့်တယ်တဲ့အခါမှာပေါ့နော်။ပြည်ပြတတကန့်တယ်မှုမရှိလို့အဲ့တော့ကန့်တယ်တဲ့အခါမှာလည်းပေါ့နော်ဒီပြည်ရရအရေးမကြီးလို့အဲ့ပြည်ရရအရေးကြီးသွားမယ်ပေါ့နော်ဒီဥပဒေကိုလည်းပေါ့နော်မထောက်ပြန်နိုင်လို့ဒီစေတနာတွေတက်ရောက်လာတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုလယ်သမားရေးဆောင်ရွက်သူတူနေကင်းကြောင်တောင်အုပ်စုဖွဲ့ရိုက်နှက်ခံရပြီးအသက်သေဆုံးခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဖြစ်ရပ်ပေါ်တရားလွတ်တော်ရှေ့နေဦးသိန်းတန်းဦးရဲ့အမြင်က
နံပါတ်၁ကတော့စိတ်မကောင်းဘူးပေါ့နော်။နှစ်ကတော့တရားဥပဒေစိုးမိုးမှုကအတော်ကိုအခြေအနေဆိုးနေပြီလို့ကျွန်တော်တို့ပြောရမှာပေါ့နော်။ဟိုနိုင်တဲ့စီနင်းအုပ်စုဖွဲ့ပြီးတော့အနိုင်ထက်လုတာလူရဲရင်ဖြစ်တယ်ဆိုတာမျိုးဖြစ်နေပေါ့နော်။ဟိုအဲ့ဒါကတော့ဗီဒီယိုတောင်ကြိုက်တယ်နဲ့ဆိုတော့ဒီလိုကိစ္စကတော့ပြင်းပြင်းထန်ထန်နဲ့လေးလေးနက်နက်အရေးယူရမယ့်ကိစ္စဖြစ်တယ်။ဒါကတကယ်တရားမဲ့မှုပဲအစိုးရရဲ့ဂုဏ်သိက္ခာကိုလည်းဖိပါစေတယ်။ဒါတမန်လူတတ်မှုမဟုတ်ဘူးလေ။တောင်းတဲ့ဓမ္မကိစ္စနဲ့ပတ်သက်ပြီးတော့ကိုယ်ခွင့်ရတဲ့တောင်းဆိုကြိုက်တော့ဝင်တဲ့လူတယောက်ကိုဒီလိုကြီးပြောင်းကြကြထုတ်လိုက်တာဟာဘာလို့မှဘီးမဆိုင်ဘူး။တိုင်းပြည်မှာရှိတဲ့ဒီတရားဥပဒေစိုးမိုးတဲ့အဖွဲ့အစည်းတွေစိုးမိုးရေးဆိုင်ရာအဖွဲ့အစည်းတွေကဘီးမဆိုင်ဘူးဆိုတော့ပြောတော့။နော်အစိုးရရဲ့ဂုဏ်သိက္ခာကိုလည်းဖိကိုက်စေတယ်။အဲ့ဒီပြင်းပြင်းထန်ထန်ထိထိရောက်ရောက်ယူရမယ်လို့ဆက်လို့ကျွန်တော်ဆို
ဒါကတော့ရှမ်းပြည်နယ်နောင်ချိုမြို့နယ်ကလယ်သမားရေးလှူရှားသူဦးထေအောင်အောက်တိုဘာ28ရက်နေ့ကလူ20လောက်အုပ်စုဖွဲ့ပြီးဝိုင်းရိုက်ခံခဲ့ရတဲ့အတွက်အသက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတင်ပြခဲ့တာပါ။တောင်သူဦးထေအောင်မှာဇနီးဒေါ်အေးစိန်ပါဝင်လူမမဲသားသမီး၄ဦးကျန်ရစ်ခဲ့ပါတယ်။ဦးထေအောင်ကိုရိုက်နှက်ခဲ့တဲ့သူတွေထဲက3ဦးကိုနောင်ချိုမြို့နယ်ရဲစခန်းကဖမ်းဆီးစစ်ဆေးနေတယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမှာအခုလိုလဲသိမ်းရသိမ်းကိစ္စတွေကြောင့်လယ်သမားရေးဆောင်ရွက်တဲ့သူတွေဟာမကြာခဏချင်းချောက်ခံရတာတွေရှိနေတာတွေလည်းကြားသိရပါတယ်။ကမ္ဘာမှာလည်းအခုလိုမြေယာအရေးဆောင်ရွက်သူတွေအကြမ်းဖက်ခံရတာတွေတိုးပွားလာနေပြီးပြန့်နှံ့လာနေတယ်လို့ Britain Cheshire Global Witness အဖွဲ့ရဲ့နှစ်စဉ်ထုတ်ပြန်ချက်အရသိရပါတယ်။ အဲ့ဒီအဖွဲ့ရဲ့အစီရင်ခံစာအရ2016ခုနှစ်မှာတဘာဝပတ်ဝန်းကျင်နဲ့မြေယာရေးလှုပ်ရှားသူတွေအသက်ခံရတာ200ရှိတယ်လို့လည်းသိရပါတယ်ရှင်။